ခရီးသည်နဲ့လေယာဉ်အမှုရန်အပါအဝင်လူပေါင်း132ဦးတင်ဆောင်လာတဲ့ China Eastern Airlines က Boeing 737ခရီးသည်တင်လေယာဉ်တရုတ်နိုင်ငံတောင်ပိုင်းကွမ်ရှိပြည်နယ်ထဲမှဒီကနေ့ပြတ်ကျသွားတယ်လို့အစိုးရပိုင်းသတင်းဌာနကကြေညာပါတယ်။ Boeing 737လေယာဉ်ဟာ10 County ဝူချိုးမြို့အနီးမှာတနင်္လာနေ့ကပြတ်ကျသွားတယ်လို့လည်းစစ်စစ်သတင်းမှကြေညာသွားပါတယ်။အစောပိုင်းကြေညာချက်မှာတော့လေယာဉ်ပေါ်မှာလူအောင်133ဦးပါတယ်လို့ဖော်ပြခဲ့ပေမဲ့အမှန်တကယ်လေယာဉ်ပေါ်ပါသွားသူကခီးတဲ့123ဦးနဲ့လေယာဉ်အမှုရန်ကိုဖြစ်တယ်လို့ပြင်ဆင်ကြေညာခဲ့ပါတယ်။လေယာဉ်ပြတ်ကျရာနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေပြီးလက်ရှိမှာတော့တိုက်ဆုံသူနဲ့ထိခိုက်ဒဏ်ရာရသူဘယ်နှယောက်ရှိသလဲဆိုတဲ့သတင်းတွေတော့ချက်ချင်းထွက်မလာသေးပါဘူး။ရှန်ဟိုင်းမြို့အခြေစိုက် China Eastern လေကြောင်းလိုင်းဟာတရုတ်နိုင်ငံကထိတ်တန့်လေကြောင်းလိုင်းတုံးခုမှတစ်ခုအပါအဝင်ဖြစ်ပြီးပြည်တွင်းပြည်ပလေဆိပ်ပေါင်း248ခုကိုပြန်တန်းပြည့်စွဲနေတာဖြစ်ပါတယ်။ကုမင်းမြို့ကနေကွန်ကျိုးမြို့ကိုပြန်တန်းနေတဲ့အချိန်တွင်ဟူချိုးမြို့အနောက်တောင်ဘက်ကလေးမာတွင်ရေဒါကနေလေယာဉ်ပျောက်သွားတာဖြစ်တယ်လို့ပြောပါတယ်။2015ခုနှစ်ဇွန်လကစပြီးတော့စတင်ပြန်တန်းနေတဲ့အင်ဂျင်နှလုံးတက် Boeing 737ဟာခီးသူနဲ့ခီးလက်အကွာဝေးခီးစင်းတဲ့အတွက်ကဘာတဝန်းလူကြိုက်များလာတဲ့လေယာဉ်မျိုးအစားလည်းဖြစ်ပါတယ်။